ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာတလကျော်လာခဲ့တဲ့နောက်ပိုင်းမှာတော့ယူကရိန်းနိုင်ငံသား၄ဘုံတမုံနီးပါးဖြစ်တဲ့လူပေါင်း၁၀သန်းနီးပါးလောက်ဟာအိုးရင်ဆန့်ခွာပြီးထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းပြောပါတယ်။ယူကရိန်းဒုက္ခသည်ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဆွစ်ဇာလန်နိုင်ငံဂျနီဗာကလီဇစ်လိုင်းပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်တိန်ကြီးထိုက်ကပြောပြပေးမှာပါ။
ရုရှားကိုယူကရိန်းကိုကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကစလို့ယူကရိန်းနိုင်ငံတွင်အိုးအိမ်စွန့်ထွက်ပြေးရသူ 6.5 သန်းကျော်ရှိပြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးရသူက 3.8 သန်းလောက်ရှိပါတယ်။အန်ဒီရှိတာကြောင့်ထွက်ပြေးလို့မရဘဲပြည်ပကဒေသတွေမှာပိတ်မိနေသူကနောက်ထပ် 13 သန်းလောက်ရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်ရာတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လအတွင်းမှာပဲယူကရိန်းနိုင်ငံမှာအလုံးပြောင်းလဲသွားပြီလို့နိုင်ငံအနောက်ပိုင်း Live မှာရှိနေတဲ့ UNHCR ရဲ့ယူကရိန်းဆိုင်ရာတာဝန်ခံ Carolina Lindholm Billing ကပြောပါတယ်။ရုရှားရဲ့ဒရဇတ်ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေအိမ်တွေနဲ့လူမှုအဖွဲ့အစည်းတွေပြိုလဲပျက်စီးသွားပြီလို့သူမကပြောပါတယ်။ပတန်စွမ်းကလေးငယ်တွေအသက်အရွယ်ကြီးရင်သူတွေနဲ့တခြားသောထိခိုက်လွယ်သူတွေအတွက်ပြီးခဲ့တဲ့၈နှစ်တာကာလအတွင်းရရှိခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေပြန်ပြီးဆုံးရှုံးသွားရပြီလို့သူမကပြောပါတယ
် We're today confronted with the realities of a massive
second in အမြကြီးထွားလာနေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲအကျက်တဲကြီးရဲ့တကယ့်အခက်အခဲတွေနဲ့ဒီကနေ့ကြုံတွေ့နေကြရတာပါယူကရိန်းနိုင်ငံတွင်ကဆွေးရစရာအတိုင်းတာကလက်လူရှုလို့မရပါဘူး။ညာရင်းချင်းမှာပဲလူတွေရဲ့ဘဝတွေပြောင်းလဲသွားကြတယ်လို့မိသားစုတွေလည်းအစိတ်စိတ်အမှောင်မှောင်ဖြစ်ကုန်ပါတယ်။အခုချိန်မှာတော့ယူကရိန်းနိုင်ငံတွင်းကတန်းနဲ့ချီတဲ့ဒီလူတွေဟာလက်နဲ့ချီနဲ့အရန်ကန်ရောပြစ်ခတ်မှုတွေပြင်းပြင်းထန်ထန်ဘုံကျဲတိုက်ခတ်မှုတွေကြားမှာအချိန်ပြည့်စိုးရင်ထိတ်လန့်မှုနဲ့နေတိုင်းနေကြရပါတယ်။
ပို့လို့ရနိုင်တဲ့နေရာတွေကိုလူသားချင်းစာနာမှုအထောက်ပံ့တွေပို့နိုင်ရေး UNHCR ဝန်ထမ်းတွေအချင်းပြည့်အလုပ်လုပ်နေတယ်လို့လည်းဘီးလင်းကပြောပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံမြို့တော်ကီယက်တဝိုက်မှာရှေ့မတွန်းနိုင်ဖြစ်နေတယ်လို့နိုင်ငံတွင်းကတခြားဒေသတွေမှာလည်းအရေးနိုင်နေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကနီးဗျူဟာပြောင်းနေပြီးယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသလွတ်လပ်ရေးဆိုတဲ့ကိစ္စကိုအာယုံဆိုင်ဖို့စီစဉ်နေတယ်ဆိုတဲ့သဘောမျိုးကိုလည်းမီဒီယာတွေမှာပြောဆိုနေကြပါတယ်။ဒူးနက်စ်နဲ့လူခန့်ဒေသတွေကိုယူကရိန်းနိုင်ငံထံကခွဲထွက်ရေးရုရှားထောက်ပံ့ထားတဲ့သဘုံတွေရှစ်နှစ်ကြာတိုက်ခိုက်နေတာဖြစ်ပါတယ်။မာတီဒဲဘော့ကနာဟာကုလသမဂ္ဂရဲ့ယူကရိန်းနိုင်ငံတွင်စောင့်ကြည့်မစ်ရှင်အကြီးအကဲဖြစ်ပါတယ်။အစိုးရနဲ့သဘုံထိန်းချုပ်ရာဒေသတွေကိုပိုင်းခြားထားတဲ့ကီလိုမီတာ900ရှေ့လျတဲ့တပ်မှတ်မြင့်ရဲ့တစ်ဖက်တစ်ချက်မှာနေထိုင်ကြတဲ့လူစုကိုလည်းရုရှားဘက်ကသိမ်းကျုံပြီးဘုံကျဉ်နေတယ်လို့သူမကပြောပါတယ
် People are dying
တပ်မှတ်ထားတဲ့နေမြင့်တစ်ဖက်တစ်ချက်မှာလူတွေတေဆုံးနေကြပါတယ်အခုတော့တတ်တတ်မှတ်မှတ်စီတာထားတာလည်းမရှိတော့ပါဘူးဒီဒေသအတွက်တိုက်ခိုက်မှုမျိုးဆိုပေမဲ့လည်းရုရှားနဲ့မိတ်ဖက်လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရာဒေသတွေမှာလည်းလူတွေသေးနေကြတာပါ။အစိုးရထိန်းချုပ်တဲ့အရှေ့ပိုင်းဒေသတွေမှာလည်းတည်ဆုံနေကြပါတယ
်။အဲ့ဒီဒေသမှာရှိတဲ့ရပ်သားတွေအလုံးဘေးဒဏ်သင့်သူတွေဖြစ်တယ်လို့လည်းဘော့ကနာကပြောပါတယ်။ရုရှားစကားပြောဒွန်ဘတ်စ်ဒေသတွင်းမှာလူမျိုးတုံးတစ်ဖြတ်မှုဆွဆွဲချက်နှိမ့်ဆက်ညှဉ်းပန်းမှုဆွဆွဲချက်တွေကိုအဆုံးသတ်ရေးအတွက်လို့ရုရှားသမ္မတပူတင်ကအကြောင်းပြပြီးယူကရိန်းကိုတိုက်ခိုက်တာဖြစ်ပါတယ်ရှင်။